မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ဗီဇာသည်တုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်က VOA ကိုပြောပါတယ်အသက်ကိုပါအနည်းပေးနိုင်တဲ့ဒီယောဂအတွက်စိုးရိမ်နေတာကိုနားလည်ပေမဲ့တစ်ချိန်ထဲမှာပဲလိုအပ်တာထက်ပိုပြီးတော့အစိုးရိမ်မလွန်ကြဖို့နဲ့ကူးစက်ပြန့်နှံ့မှုကိုကာကွယ်နိုင်အောင်လက်ကိုတန်ရှင်းအောင်ထားရဟာအရေးကြီးပြီးတတ်နိုင်တဲ့များလက်ကိုတန့်စင်တဲ့ပိုးသတ်ဆေးရုပ်ကိုသုံးပြီးကြဖို့လည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကတော့ WHO ရန်ကုန်ရုံးမှာမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကိုတွားရောက်တွေ့ဆုံမိန့်မှန်းခဲ့တဲ့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ
ဇူလိုင်လ27ရက်နေ့30ရက်နေ့အတွင်း H1N1 ရာသီတုတ်ကွေးရောဂါပိုးရှိကြောင်းအတူတူနိုင်တဲ့လူနာက52ယောက်ရှိနေတယ်လို့ဒီအရေးအတွက်ဟာနိုင်စံလို့အပြောင်းလဲရှိနိုင်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးတိုက်ချက်ရေးကို WHO ကတိတိကျကျကူညီဆောင်ရွက်ပေးနေပါတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ် Dr. Stephen Paul Jones ကပြောပါတယ်
From WHO, we have been supporting as requested also the Ministry of Health and Sports.
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါတက်ဖြစ်ရေးအတွက်မြန်မာစိုးရတာဝန်ရှိသူတွေနဲ့နှိမ့်စင်လို့လို့ပဲ WHO တိုင်ပင်ဆောင်ရွက်ပေးနေပါတယ်။ဒီရောဂါဖြစ်ပွားလာတဲ့နယ်ပတ်သက်ပြီးအကူအညီပေးဖို့မြန်မာစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာလက်ခံရရှိခြင်းကစပြီးတော့စတင်ဆောင်ရွက်ခဲ့တာပါ။
WHO ကဒီယောဂထိန်းချုပ်ကာကွယ်ရေးဆိုင်ရာဤပညာတွေကိုကူညီပံ့ပိုးပေးနေတယ်လို့ယောဂကာကွယ်ရေးအတွက်ဂျပန်မှာရှိတဲ့ဒက်ခွဲကောင်ကိုမြန်မာနိုင်ငံမှာဖြစ်ပွားတဲ့ပိုးမျိုးစားနဲ့ပတ်သက်ပြီးလိလာဆန်းစစ်ဖို့ပေးပို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ယောဂဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှုတွေကိုပါပူးတွဲပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒေါက်တာ Jones အနေနဲ့တနင်္လာနေ့ကကျန်းမာရေးဆိုင်ရာပြည်ထောင်စုဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်တဲ့ရာသီတုတ်ကွေးရောဂါ H1N1 virus ပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေကြားကြိုတင်ကာကွယ်နိုင်ရင်းနဲ့ထိန်းချုပ်ရေးနှိမ့်နိုင်အစီအစဉ်ကိုပါတက်ရောက်ခဲ့ပြီးကျန်းမာရေးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့တနင်္လာနေ့ညမှာလည်း WHO ရဲ့ data ရင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံ New Zealand ရုံးနဲ့ Geneva က WHO ဌာနချုပ်တို့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုတ်ကွေးရောဂါအတွက်ကျန်းမာတုံ့တက်မှုတွေလုပ်ဖို့ရှိတဲ့အပြင်မိဖက်အဖွဲ့တွေနဲ့လည်းဆက်သွယ်ပြီးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလိုပဲတခြားအိန္ဒိယနိုင်ငံတွေမှာလည်းဒီရောဂါဖြစ်ပွားမှုဟာရာနဲ့ချီရှိနေပြီးအိန္ဒိယတချို့ဒေသတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကတွေ့ရတာလို့ပြောပါတယ်။ဒီနိုင်ငံတွေမှာမြန်မာနိုင်ငံထက် H1N1 ရောဂါအခုဆက်ဆံရတဲ့ပုံများနေတာတွေ့ရပြီးထိုင်းနိုင်ငံမှာပါရှိနေတာကို WHO ကတွေ့ကြရတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကလက်ရှိအခြေအနေဟာသတိပေးရတဲ့အဆင့်ထိမရောက်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့ဒါကိုပေါ့ပေါ့သဘောထားလို့မရဘူး။ဖြစ်ပေါ်တဲ့အခြေအနေနဲ့ဘယ်ပုံစံကိုဥတည်နေလဲဆိုတာကိုမပြတ်ဆောင့်ကြည့်ဖို့ရည်ကြည်ရမှု WHO ကကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒီယောဂအတွက်လက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြခင်မှာပဲယောဂဖြစ်ပေါ်သူဥည်ပိုးပြီးတိုးလာနိုင်ခြင်းရှိနေတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုသတိပေးထားကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီယောဂဟာထိမနိုင်သိမ်းရအနေထားကိုရောက်လာနိုင်ခြင်းမရှိကြောင်းနဲ့ဒီယောဂအတွက်စနစ်တကျကာကွယ်တားဆီးမှုတွေလုပ်နိုင်မှာမို့မြန်မာနိုင်ငံသားတွေအနေနဲ့ဒီယောဂအတွက်သိသိအစိုးရမလွန်စေချင်ဘူးလို့လည်း WHO အဖွဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ
်။ I think it's very important to mention that influenza is yes a potentially
တုတ်ကွေးရောဂါဟာအသက်ပါအနေရှိလာနိုင်မှာမို့တိတ်အလေးနဲ့ထားရတဲ့ရောဂါတစ်မျိုးဖြစ်လာနိုင်တာကြောင့်လူတွေတိတ်ဆိုးရင်ကြမယ်ဆိုတာကိုနားလည်ပါတယ်လို့အသေးချာပြောပြရစီဒါပေမဲ့လူအားထက်ပိုပြီးတော့မဆိုးရင်ကြဖို့ရောပြောချင်ပါတယ်
လူသားတိုင်းဟာ virus ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတယောက်နဲ့တယောက်ရောဂါပိုးခုခံကာကွယ်ရမှာတော့ကြွားချမ်းတက်ကြပြင်းနေအဓိကကဒဂိုရီကာကွယ်မှုလုပ်နိုင်တဲ့အနေထားပေါ်မူတည်ပြီးကူးစက်မှုခံရတဲ့အခြေအနေကြွားချတယ်လို့ပြောပါတယ်ကလေးတိုင်းရဲ့တက်ကြီးတွေတွေနဲ့ကိုဝန်ဆောင်မိခင်တွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပြီနဲ့တာမန်ချမ်းမာရေးကောင်းတဲ့လူငယ်လူလတ်တွေအနေနဲ့အချိန်ခံချမ်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုတွေကိုနားလည်ရင်ကူးစက်မှုနည်းပါစေတယ်လို့ပြောပါတယ်
။ The best prevention in public health is to wash your hands frequently with soap and water.
လူလူချမ်းမာရေးအတွက်အကောင်းဆုံးကာကွယ်ရေးကတော့လက်ကိုဆက်ပြာနဲ့သေးသေးချာချာခဏခဏဆေးပေးဖို့ပါ။တကယ်လို့ဆက်ပြာနဲ့ရေဆေးဖို့လွယ်လွယ်ကူကူမရနိုင်ဘူးဆိုရင်တောင်လက်ကိုပိုးသတ်ဆေးရင်လိမ့်ပေးဖို့ပါ။အထူးသဖြင့်အစားအသောက်ကိုမကင်ခင်မှာလက်ကိုဆင်ကျင်အောင်တုပ်ပေးဖို့ပါ။ နှာခေါင်းနဲ့ပစက်တွေကိုပိတ်ဆီးတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတ်ရဲ့အတွက်ပိုကောင်းပါတယ်
။ဒါအပြင်ကူးစက်မှုဟာ H1N1 လို့လူချင်းချင်းကြားဖြစ်စေ H5N1 လို့ချက်ခင်တဲ့တခြားတိရစ္ဆာန်တွေကနေတဆင့်ဖြစ်စေကူးနိုင်တာမို့ဒါတွေကိုသတိထားဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်။